ွေးပေးပြီးခဲ့တဲ့သတင်းပတ်ကုန်ကနယူးယောက်မြို့ကြီးမှာအမေရိကန်ပြည်ထောင်စုရဲ့ Wall Street ငွေကြေးဈေးကွက်ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ခဲ့တယ်နော
်အမေရိကန်ပြည်ထောင်စုတဝန်းရင်ဆိုင်နေရတဲ့အလုပ်လက်ပင်ပြဿနာတွေစီးပွားရေးအကျပ်တဲတွေဟာ Wall Street ငွေကြေးဈေးကွက်ငွေကြေးရင်းနှီးမြှုပ်နှံတဲ့ဘဏ်တွေကော်ပိုရေးရှင်းကြီးတွေရဲ့အတော်မတတ်နိုင်တဲ့လောဘကြောင့်ဖြစ်ရတယ်ဆိုပြီးတော့ဆန္ဒပြကြတာလေ
ပြီးခဲ့တဲ့နှစ်ပတ်လောက်ခရဲက Wall Street ငွေကြေးဈေးကွက်နာမှာဆန္ဒပြတဲ့သူတွေစကမ်းချပြီးတော့နေခဲ့ကြတာဗျစနေနေ့ကတော့ဆန္ဒပြတဲ့သူတွေ Brooklyn တရားကြီးပေါ်မှာစူဝေးချီတက်ဖို့စူးစမ်းနေတဲ့လူ900လောက်ဖမ်းခံခဲ့ရတယ်တဲ့
ဆန္ဒပြတဲ့သူတွေကလူသွားလမ်းတွေပေါ်မှာမနေလို့ယင်ကြောပိတ်ဆို့မှုတွေဖြစ်တယ်ဆိုပြီးတော့လုံညွင်းရဲတွေကပြောခဲ့တယ်လေဒါနဲ့သမ္မတဥဘမားကလည်းသူအဆိုပြုထားတဲ့အလုတ်ကင်ဖန်နီဥပဒေကြမ်းကိုဒီလမကုန်ငင်အတီးပြုတ်ပေးဖို့လွှတ်တော်ကိုတိုက်တွန်းနေတယ်နော်
တတိလာနေတော့ကဝင်ကြီးအဖွဲ့အစည်းအဝေးမှာသမ္မတဥပမာကအလုတ်ကင်ဖန်ဒီရဲ့ဥပဒေကိုအမြန်ဆုံးအတည်ပြုနိုင်ဖို့သူနဲ့လွှတ်တော်ခေါင်းဆောင်တွေတွေ့ပြီးဆွေးနွေးမယ်လို့ပြောခဲ့တာဗျစနေနေ့ကဘတ်ဆင်မင်းကမှလည်းဒီကိစ္စကိုပဲအခုလိုထည့်ပြောသွားသေးတယ်လေ
Some Republicans in Congress have said that they agree with certain parts of this jobs bill. If so, it's time for them to tell me what those proposals are.
လွတ်တော်မှာရှိတဲ့ Republican နဲ့ Democrat တို့ကဥရေထဲမှာပါတဲ့အချက်တချို့ကိုတော့သူတို့သဘောတူတယ်လို့ပြောတယ်။ဒါဆိုရင်သဘောတူတာတွေကဘာတွေလဲကျွန်တော်ကိုပြောဖို့လိုပါတယ်။သဘောမတူဘူးဆိုရင်လည်းဘာကိုသဘောမတူတာလဲဆိုတာကျွန်တော်သိချင်ပါတယ်။ဆရာဆရာမတွေရဲဝန်ထမ်းတွေမိသက်တွေအလုပ်ပြန်လုပ်ခွင့်ရတာကိုသဘောမတူတာလား။စောက်လို့ရေးလုပ်သားတွေလမ်းတွေစောက်တားတွေဖောက်နိုင်မှာကိုသဘောမတူတာလားကျွန်တော်သိချင်ပါတယ်။
တပရဥပမာကသူအစိုးပြုထားတဲ့လောက်ကင်ဖန်ဒီရဲ့ဥပဒေကတိုင်းပြည်စီးပွားရေးပြန်ပြီးတော့အားကောင်းလာအောင်အထောက်အကူပြုမယ်လို့ယုံကြည်တယ်ဆိုပြီးထည့်ပြောသွားတယ်ဗျပြည်သူတွေရဲ့လိုအပ်ချက်အရာဒီဥပဒေအတိမဖြစ်ဖြစ်အောင်သူဆက်လုပ်မယ်ဆိုပြီးတော့လည်းပြောသွားတယ
် Republican မက်ကဝေဖန်နေတာကအရင်2009ခုနှစ်တမရဥပမာရဲ့စီးပွားရေးပြန်လဲဥမော်စီရေးဆိုတဲ့ဒေါ်လာသန်းပေါင်း8,300ခဲ့တာလည်းအလုံးမဖြစ်ခဲ့ဘူးအခုလည်းဒေါ်လာသန်းပေါင်း4,400ကျော်ထပ်တောင်းထားတာဟာတဲတဲ့ရေသွန်ဖြစ်လိမ့်မယ်ဆိုပြီးအစိုးရသုံးစီဖြတ်တောက်ဖို့ကိုပဲပြောနေတာဗ
ျဒါနဲ့နောက်ဆုံးထွက်လာတဲ့ Fox ရှိုးမြင့်တန်ကြားဌာနရဲ့စစ်တမ်းအရဆိုရင် Republican ဘက်ကသမ္မတလောင်းအဖြစ်ဝင်ပြိုင်မဲ့သူတွေကြားမှာ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးအောင် Mitt Romney ကလူထုထောက်ခံမှုအများဆုံးရနေတယ်တဲ့ဗျအရင်ကကောက်ခံခဲ့တဲ့စစ်တမ်းတွေမှာတော့တက်ဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူး Rick Perry ကပဲလူထုထောက်ခံမှုအများဆုံးရခဲ့တာဗျ
။တချို့ကလည်းတက်ဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူး Rick Perry ဟာသမ္မတလောင်းရှင်ပြိုင်တဲ့ပွဲမှာနောက်ကျမှဝင်လာခဲ့တဲ့အတွက်အသာစီးရနိုင်မဲ့အခွင့်အရေးနည်းတယ်ဆိုပြီးရောဝေဖန်ကြတယ်ဗျ။ ABC ရုပ်သံနိုင်ငံရေးဆိုင်ရာညွှန်ကြားရေးမှူး Amy Walter ကဒီကိစ္စကိုအခုလိုပြောတယ်လေ
။ If we've learned anything this week from Rick Perry,It is that it is hard to jump into a race for president.
ဒီတစ်ပတ်ထဲမှာ Rick Perry စီကသင်ခန်းစာတစ်ခုခုကျမတို့ရမယ်ဆိုရင်သမရရွေးကောက်ပွဲမှာဒီလောက်နောက်ကျပြီးမှဝင်ပါမဲ့သူတွေအတွက်ရှင်ပြိုင်နိုင်မှုခက်ခဲတယ်ဆိုတော့သင်ခန်းစာလို့ပြောရမှာပါ
။အခုဆိုရင် Republican Party အနေနဲ့သမရလောင်းအဖြစ်ဝင်ပြိုင်မဲ့သူတွေ10ယောက်လောက်ရှိနေတယ်။အဲ့ဒီအထက်ကသမရဥပမာနဲ့ရှင်ပြိုင်မဲ့သူတယောက်ကိုသူတို့ရွေးရမယ်။ဒါတောင်မှတချို့ Republican တွေကလက်ရှိကိုယ်စားလှယ်တွေကိုအားမရချဘူးတဲ့တချို့ကလည်းနယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတင်းကိုသမ္မတလောင်းအဖြစ်သူလည်းဝင်ပြီးတော့ရှင်ပြိုင်ဖို့ဆိုပြီးတိုက်တွန်းနေကြတယ်နော
်နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတင်းကစကားပြောရင်ဘွင်းဘွင်းကြီးပြောတတ်တယ်ဗျနောက်အစိုးရသုံးစီရှော့ချရေးကိစ္စကိုအဓိကထားပြောတဲ့သူဆိုတော့ကွန်ဆာဗေတစ်တွေတော်တော်များများကကြိုက်ကြတယ်လေဒါပေမဲ့အခုထိတော့သမ္မတလောင်းရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့သူမပြောသေးဘူးနော်
မကြသေးခင်တုန်းကပဲကယ်လီဖိုးနီးယားပြည်နယ်ရော်နယ်ရေဂန်စာကြည့်လိုက်မှာမင်းကွန်ပြောတဲ့အချိန်အမျိုးသမီးတယောက်ကခရစ်ခရစ်စတင်းကိုတိုင်းပြည်ကတောင်းဆိုနေပါပြီသမ္မတလောင်းအဖြစ်ဝင်ရှင်ပြိုင်မှာဆိုပြီးတော့တိုက်တွန်းပြောခဲ့တယ်ဗျခရစ်ခရစ်စတင်းကအခုလိုပြန်ပြီးတော့ပြောသွားတယ်လေ
I hear exactly what you're saying and I feel the passion with which you say it and it touches me
မပြောတော့ကိုကျွန်တော်သေချာနားလည်ပါတယ်။ခင်ဗျားဒီကိစ္စအတွက်ဘယ်လောက်စိတ်အားထက်သန်နေတယ်ဆိုတာကိုလည်းကျွန်တော်နားလည်ခံစားမိပါတယ်။တကယ်လည်းကြည်နူးမိပါတယ်။ဒါပေမဲ့သေချာတာကသမ္မတလောင်းအဖြစ်ဝင်မယ်မဝင်ဘူးဆိုတာကိုဒီလိုလှိုက်လှဲတဲ့စိတ်ချမ်းမြေ့စရာအဆိုပြုချက်တစ်ခုတည်းကြောင့်တော့မဆုံးဖြတ်သင့်ဘူးလို့ကျွန်တော်ထင်တယ်။ ဒါကိုဆုံးဖြတ်ဖို့အကြောင်းပြချက်ကကျွန်တော်ရင်ထဲမှာပဲရှိတယ်ပါလေ
ရှင်းနေနစ်ဆန်ဆိုရင်တော့ Republican ဘက်ကသမ္မတလောင်းရွေးချယ်ပွဲတွေ Iowa ပြည်နယ်နဲ့ New Hampshire ပြည်နယ်တွေမှာစပြီးတော့ကျင်းပမယ်လေဒါနဲ့အမေရိကန်ဗဟိုတရားရုံးချုပ်လည်းတနင်္လာနေ့ကစပြီးတော့ဒီရာသီအတွက်တရားရုံးချုပ်ရဲ့လုပ်ငန်းဆောင်တာတွေပြန်စနေပြီနော
်အောက်တိုဘာလရဲ့ပထမတနင်္လာကနေ6လကြာလိရှိတဲ့တရားရုံးချုပ်ကြားနာစစ်ဆေးပွဲတွေအတွင်းမှာသမ္မတဥဘမ်းမားရဲ့ကြားမရေးစောင့်ရှောက်မှုပြုပြင်ပြောင်းလဲရေးဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမညီနောက်ပြည်နယ်တွေနဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့တက္ကသိုလ်ကောလိပ်ကျောင်းဝင်ခွင့်တွေမှာခွဲခြားဆက်ဆံမှုတွေရှိနေတယ်ဆိုတဲ့ကိစ္စတွေကြားနာစစ်ဆေးမယ်လို့ပြောတယ်ဗ
ျနိုင်ငံတော်တရားရုံးချုပ်မှာတရားသူကြီးချုပ်နဲ့တရားရုံးချုပ်တရားသူကြီးရှေ့ရောက်စုစုပေါင်း9ယောက်ရှိတယ် Republican ဘက်ကခန့်ထားတာ9ယောက် Democrat ဘက်ကခန့်ထားတာ4ယောက်လေတရားရုံးချုပ်ကကြားနာစစ်ဆေးမယ်အကြောင်းအရာတွေကလည်းနိုင်ငံရေးမှာအဓိကညင်ပွားနေတဲ့အကြောင်းအရာတွေဆိုတော့2012နိုဝင်ဘာသမ္မတရွေးကောက်ပွဲမတိုင်ခင်အခြေတင်ညှဉ်းပန်းဆွေးနွေးကြတဲ့အကြောင်းအရာတွေထဲမှာလွှတ်တော်ကကြားနာပွဲတွေအပြင်တရားရုံးချုပ်ကအမှုကြားနာစစ်ဆေးတဲ့ပွဲတွေလည်းနိုင်ငံရေးမှာရှေ့တန်းကပါလာမှာတည်ကြတယ်ပြောရှေ့သတင်းမှတ်တွေကြားရင်ဆက်ပြီးတော့ဆွေးနွေးကြသေးတာပေါ့ဗျာ